ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ပြင်းထန်ရင်ဆိုင်နေရတာသတင်းသုံးဖက်ရှိလာနေချိန်မှာယူကရိန်းနိုင်ငံကိုကာကွယ်နိုင်အောင်ပုံမဆောင်ရွက်ပေးကြဖို့အမေရိကန်လွှတ်တော်အမတ်တွေကိုယူကရိန်းသမ္မတကတိုက်တွန်းလိုက်ပါတယ်။ယူကရိန်းအတွက်စီးရေးကူညီတွေပုံမပေးရဖို့နဲ့ယူကရိန်းလေပိုင်နက်ကိုလေးမပြန့်တမ်းရဇုံနယ်မြေအဖြစ်သတ်မှတ်ဖို့လဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်ကိုပန်ကြားခဲ့တာပါ
Right now, the destiny of our country is being decided.
ကိုချေတိုက်ပြည်ရဲ့ကံကြမ္မာနဲ့ပြည်သူလူထုရဲ့ကံကြမ္မာယူကရိန်းနိုင်ငံလွတ်လပ်ရေးနဲ့ဒီမိုကရေစီကိုဆက်လက်ထိန်းသိမ်းထားနိုင်မလားဆိုတာကိုအဆုံးဖြတ်ပေးမယ့်အချိန်ပါလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကအမေရိကန်လွှတ်တော်ကိုအွန်လိုင်းကနေတိုက်ရိုက်ပြောကြားရမှာထည့်သွင်းပြောဆိုလိုက်ကြပါယူကရိန်းသမ္မတရဲ့မိန့်ခွန်းကြောင့်ဒုတိယကမ္ဘာစစ်မှာအမေရိကန်စတင်ပါဝင်ခဲ့တဲ့အကြောင်းရင်းတစ်ခုဖြစ်ခဲ့တဲ့1942ခုနှစ်ကပလဲစိကန်ကိုဂျပန်ကတိုက်ခတ်ခဲ့တာ2001ခုနှစ်စက်တင်ဘာလ17ရက်အမေရိကန်မှာချမ်ပတ်ဝါဒီတွေတက်ခက်ခံရပြီးနောက်ပိုင်းဆယ်စုနှစ်နှစ်ခုကြာအချမ်ပတ်ဝါဒတိုက်ဖြစ်ရေးချိုးဖောက်မှုတွေနဲ့နာကျင်စရာတေဟောင်းကိုပြန်ပြောင်းအမှတ်ရစရာလည်းဖြစ်ခဲ့ရပါတယ်။ဒီဥဆောင်တူဦးဖြစ်ကနေယူကရိန်းနိုင်ငံခေါင်းဆောင်ဖြစ်လာတဲ့အသက်44နှစ်အရွယ်သမ္မတဇယ်လန်စကီရဲ့မိန့်ခွန်းနဲ့မှာအမေရိကန်ကနိုင်ငံသားတွေခွင့်ရလှုပ်ရှားသူမာတင်လူသာကင်းဂျူနီယာရဲ့ထင်ရှားတဲ့စကားတစ်ချို့ပါဝင်အမေရိကန်သမိုင်းကိုပြန်ပြောင်းသတိရစရာတွေလည်းပါဝင်ခဲ့တာပါ။ယူကရိန်းသမ္မတရဲ့မိန့်ခွန်းမှာပဲယူကရိန်းလေပိုင်နဲ့မှာလေးမပြန့်တမ်းရနေမည်သတ်မှတ်ဖို့လဲတိုက်တွန်းခဲ့ပါတယ်။အမေရိကန်ဆိုရတော့ရုရှားနဲ့တိုက်ရိုက်ထိတဲ့တွေ့မှာကိုမလိုလားတဲ့အတွက်လေးမပြန့်တမ်းရနေမည်ဖြစ်သတ်မှတ်ဖို့လက်မခံခဲ့ပါဘူး။